IS စစ်သွေးကြောအဖွဲ့ဟာသူတို့ဖမ်းဆီးထားတဲ့အမေရိကန်အကူအညီပေးရေးဝန်တန်းအဗ်ဒူရာမန်ကက်ဆက်ကိုဒီကောင်းဖြတ်တက်လိုက်ပြီးဆိုပြီးတော့တင်းနေနေတုန်းကအင်တာနက်ပေါ်တင်တဲ့သူရဲ့ဗီဒီယိုဖိုင်တစ်ခုမှပြောထားပါတယ်သူတို့ထုတ်ပြန်တဲ့ဒီဗီဒီယိုဖိုင်ဟာအမှန်အဟုတ်မဟုတ်ဆိုတာကိုဖြစ်နိုင်သမျှအများဆုံးသိနိုင်မှုအတွက်အမေရိကန်ထောက်လှမ်းရေးအဝင်ဝိုင်းကစုံစမ်းဆောင်ရွက်နေတယ်ဆိုပြီးအမျိုးသားလူမျိုးရေးကောင်စီရဲ့ပြောခွင့်ရအမျိုးသမီးဖြစ်တဲ့ Benedict Meehan ကပြောပါရယ်အသက်26နှစ်အရွယ်ရှိဖြစ်တဲ့ Abdul Rahman Kisik ဟာ American စစ်သားဟောင်းတူဖြစ်ပြီးတော့ Syria နိုင်ငံတွင်လူသားချင်းစာနာကူညီမှုလုပ်ငန်းတွေမှာလုပ်ကိုင်ဆောင်နေစဉ်လွန်ခဲ့တဲ့13လလောက်ကဖမ်းဆီးခံခဲ့ရတာဖြစ်ပါရယ်သူဟာဖမ်းဆီးခံထားရစဉ်အတွင်းမှာ Islam ဘာသာပကူကူးပြောင်းခဲ့ပြီးတော့သူ့ရဲ့မူလအမည်ဖြစ်တဲ့ရှေ့မီပီတာကိုလည်း Abdul Rahman ဖြစ်ပြောင်းလဲခဲ့တယ်လို့မိသားစုဝင်တွေကပြောပါရယ်ဘီကင်ဖြစ်သူပေါ်လာကစ်ဆက်ကဒီ NPC ရုပ်တံဌာနကိုပြောခဲ့ရမှာတော့သူနဲ့သူ့ရဲ့ခင်မွန်းဖြစ်သူတို့ဟာပြီးခဲ့တဲ့ရက်သတင်းပတ်အနေငယ်တွင်ကသူ့ရဲ့တားထံကနေပြီးတော့အတန်ဖိုင်တစ်ခုလက်ခံရခဲ့တယ်လို့ဆိုပါတယ်။အဲဒီမှာတော့သူ့ရဲ့နောက်ဆုံးအချိန်ရောက်နေပြီဆိုပြီးတော့စိုးရင်ထိလိုက်မှုဖြစ်နေတဲ့အကြောင်းပြောထားတယ်လို့သိရပါတယ်။ IS စစ်သွေးကြော်ရဲ့ဗီဒီယိုဖိုင်တွေအရင်ကောင်းဖြတ်တက်ခံသူ၃ဦးကတော့ American သတင်းတောက် James Foley နဲ့ Stephen Sulof နောက် Britain ကူညီပေးလို့သား David Hames ဖြစ်ကြပါတယ်ခင်ဗျာ။